ရင်းချရီပေါ်မတရားဖိနှိပ်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအနေနဲ့ဆောင်ရွက်ဖို့ဆန္ဒမရှိသလိုဆောင်ရွက်နိုင်တဲ့အနေအထားလည်းမရှိဘူးလို့မြန်မာဆန္ဒကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုလိုက်ပြီးမြန်မာစစ်ဘုံချုပ်တွေကိုနိုင်ငံတကာခုံရုံးတင်ဖို့တိုက်တွန်းမှုကိုထောက်ခံလိုက်ပါတယ်။ရင်းချရီအပေါ်ရရဲ့ဆက်ဆက်နှိမ်နှင်းခဲ့တဲ့အတွက်လူမျိုးတုံးတစ်ဖက်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်မှုစစ်ရာဇဝတ်မှုတွေနဲ့မြန်မာထိတ်တန့်စစ်ဖက်တာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတောင်းဆိုထားတာပါမြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုရောကုလရဲ့ဆွဆွဲချက်တွေအလုံးကိုပါညှင်းဆိုပါတယ်ဒါပြင်ကုလသမဂ္ဂအချက်လက်ရှာအဖွဲ့ဟာတစ်ဖက်သက်ဆန်းတယ်လို့ဆိုပြီးဒီရာဇဝတ်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရေးကော်မတီကိုလည်းကုဖတာဖွဲ့စည်းထားတာပါမြန်မာဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့မြန်မာအနေနဲ့ယုံကြည်ရလောက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနောက်တရားဆွဆုံမှုတွေကိုတာဝန်ရှိတဲ့အတိုင်းလုပ်ဖို့ဆန္ဒမရှိသလိုလုံနိုင်စွမ်းလည်းမရှိဘူးလို့ရေးသားထားတဲ့ကုလကိုတင်သွင်းတဲ့အစီရင်ခံစာကိုမနေ့တနင်္လာနေ့ကပြည်ထောင်စုမှုကွန်ရက်မှာတင်ခဲ့ပါတယ်မြန်မာဘက်ကတာဝန်ခံမှုပြက်ကွက်တာကြောင့်နိုင်ငံတကာတရားရုံးတွေဘက်ကဥပဒေကြောင့်ရစီရင်ဖို့တာဝန်ရှိတယ်လို့လည်းရဟိတီကထပ်လောင်းပြောပါတယ်နိုင်ငံတကာတာဝန်ဘက်ကအရေးယူဖို့တာဝန်ရှိတယ်။တရားဥပဒေကြောင့်ရဆောင်ရွက်ဖို့နှောက်နှေးနေမယ်ဆိုရင်တော့မတရားဖိနှိပ်မှုတွေပိုပြီးများလာတာသာရှိမယ်လို့လည်းမြန်မာဆရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကရေးသားထားပါတယ်ရှင်။